ပြီးခဲ့တဲ့ဩဂုတ်လ17ရက်နေ့မနက်လင်းအားကြီး3နာရီဝန်းကျင်လောက်ကစမ်းကြောင်းမြို့နယ်စမ်းကြောင်းလမ်းက GNG Store ဆိုင်ကိုလူငယ်တစုဝင်ပြီးဓားတိုက်ပါတယ်။လူငယ်တွေလို့သိလိုက်ရတာကနောက်ပိုင်းအဲ့ဒီဆိုင်ရဲ့ CCTV ကင်မရာကိုရဲတပ်ဖွဲ့ကစစ်ဆေးပြီးနောက်သိရတာပါ။ဩဂုတ်လ16ရက်နေ့မှာတော့အဲ့ဒီဓားတိုက်လူရဲမှုတရားခဏ်တွေဖမ်းဆီးရမိပါတယ်။နောက်ဆက်တွဲအမှုတွေနဲ့တရားခဏ်တွေလည်းထပ်ပြီးဖမ်းဆီးရမိတယ်လို့ရဲတပ်ဖွဲ့ကထုတ်ပြန်ပါတယ်။အဲ့ဒီထုတ်ပြန်ချက်အရGNG Store ဆိုင်9ဆိုင်ဓားတိုက်ခံရတာကိုဖမ်းဆီးရမိတာပါအလားတူပါပဲပြီးခဲ့တဲ့လပိုင်းကအငှားကားတစည်းကိုအသုံးပြုပြီးညဘက်ဓားလိုက်တိုက်တဲ့အဖွဲတစ်ဖွဲကိုမထင်မှတ်ပဲပေါ်ထုတ်ဖမ်းဆီးနိုင်ခဲ့ပါသေးတယ်တရားခဏ်ဒီဖမ်းဆီးရမိပြီးနောက်အဲ့ဒီအဖွဲတွေကျူးလွန်ခဲ့တဲ့အမှုပေါင်း28မှုရှိတယ်ဆိုတာသိလာရပါတယ်ဒါတွေကိုကြည့်ရင်ရန်ကုန်မှာဖြစ်ပွားခဲ့တဲ့မှုခင်းကြီးအတွက်ဘလောက်တောင်များနေသလဲတခုခုမိလိုက်မှနောက်ဆက်တွဲအများကြီးကျူးလွန်ခဲ့တာတွေပေါ်ထုတ်နိုင်တာကိုကြည့်ရင်ရဲတပ်ဖွဲ့ရဲ့စွမ်းဆောင်ရည်ဘလောက်ကျဆင်းနေပြီလဲဆိုတာကိုလည်းမှန်းဆနိုင်ပါတယ်။ရန်ကုန်မှာဒုစရိုက်မှုတွေပိုထူပြောလာနေပြီလားဒီအတွက်ဘာတွေလုပ်သင့်တယ်လဲဆိုတာကုတ္တပဆွေးနွေးတင်ပြသွားပါမယ်
။ GNG Store ဆိုင်တွေဓားတိုက်လူရဲခံရမှုနဲ့ပတ်သက်ပြီးဓားတိုက်လူရဲသူတွေဟာမယန်းကုန်းမြို့နယ်မှာနေထိုင်သူတွေဖြစ်ကြပြီးအုပ်စုလိုက်ကားတစီအသုံးပြုကဓားတိုက်လူရဲမှုတွေကျူးလွန်ခဲ့ကြတယ်လို့သိရပါတယ်။ပြမှုကျူးလွန်ရာမှာတယောက်ကပဝန်းကျင်အခြေအနေကိုစောင့်ကြည့်သတင်းပေးတယောက်ကအယောင်စီးရေးဝန်ထမ်းကိုဓာတ်နဲ့ထောက်ကြံသူတွေကအန်ဇဲတွေကရောင်းရငွေတယ်လီဖုန်းငွေဖြည့်ကတ်တွေဆိုင်တွင်းရှိနေသူတွေရဲ့မိုဘိုင်းဖုန်းဝန်ထမ်းတွေရဲ့လက်ဝတ်လက်စားစတာတွေကိုလူရက်ခဲကြတာဖြစ်ပါတယ်အခုဓားများမှုတွေနဲ့ပတ်သက်လို့စုစုပေါင်း9ယောက်ဖမ်းဆီးထားပြီး2ယောက်ကလွတ်မြောက်နေစေလို့ဆိုပါတယ်အဲ့ဒီ2ယောက်ကိုဖမ်းဆီးရမယ့်ရင်နောက်ထပ်အမှုတွေလည်းထပ်ပြီးပေါ်ပေါက်ကောင်းပေါ်ပေါက်လာနိုင်ပါသေးတယ်။ပြီးခဲ့တဲ့2019ခုနှစ်မေလ2ရက်နေ့တုန်းကလည်းရန်ကုန်တိုင်းမင်္ဂလာတို့မြို့နယ်ပြည်လန်းပေါ်မှာကားတစီးဓားမြအတိုက်ခံရပါသေးတယ်။ဖြစ်စဉ်အချင်းကတော့ခုလိုပါ
။ဘကိုးမြို့မှာနေထိုင်တဲ့အမျိုးသမီးကြီးတူဟာကိုရီးယားသွားမဲ့သူ့ရဲ့သားကိုမိသားစုဝင်တွေနဲ့အတူမင်္ဂလာတို့လေယာဉ်ကွင်းကိုကိုယ်ပိုင်ကားနဲ့လိုက်ပို့ပါတယ်။အပြန်ကားပေါ်ပါလာတဲ့ကလေးငယ်တယောက်အပေါ့သွားခြင်းနဲ့ဆိုလို့မင်္ဂလာတို့မြို့နယ်ပြည်လမ်းမပေါ် BOC မှတ်တိုင်နားမှာလမ်းဘေးရပ်ပြီးအပေါ့သွားစီပါတယ်အဲ့ဒီချိန်ကယ်လီနာအမျိုးသားအငှားရင်တစည်းသူတို့ကားရှိပိတ်ရက်ကားပေါ်ပါတဲ့လူလေးယောက်ကအမျိုးသမီးကြီးကိုဓာတ်နဲ့ထောက်ပြီးပါလာတဲ့ပတ်ဆိုင်ဆွဲကျိုးငကတ်လက်စွပ်လက်ကင်ဖုံးစုစုပေါင်းတန်ဖိုးကျသိန်း40ကျော်ဘူးအားလုံးကိုလူယူပြီးသူတို့ကားနဲ့ပဲပြန်ထွက်သွားပါတယ်အချိန်ကည9နာရီလောက်ပဲရှိပါသေးတယ်ဓားတိုက်ခံလိုက်ရတဲ့မိသားစုအနေနဲ့ဖြတ်သွားတဲ့ဘယ်ကားစီကမှအကူအညီရခဲ့ဖို့မပေါ်ပါဘူးဒီလိုနဲ့ဘကူကအဲ့ဒီမိသားစုဟာမင်္ဂလာတို့မြို့မှာရဲစခန်းမှာအမှုဖွင့်ပြီးပြန်သွားခဲ့ပါတယ်။နောက်ထပ်တလားကျော်ကြာမှရဲတပ်ဖွဲ့ဟာအဲ့ဒီအမှုကိုမတော်တဆဖော်ထုတ်နိုင်ခဲ့ပြီးတရားခဏ်တွေကိုဖမ်းမိခဲ့ပါတယ်
။အမှုဖမ်းမိပုံကခုလိုပါ။ဇွန်လဇန်မှာရန်ကုန်တိုင်းရွှေပြည်သာမြို့နယ်လှော်ကားနယ်မြေမှာအပြင်းထန်နာကျင်စေမှုလူရဲမှုနဲ့တပ်ထွေးခေါ်တိုင်မောင်းခေါ်အသေးလေးလို့ခေါ်တဲ့လူဆိုးတစ်ယောက်ကိုဖမ်းဆီးရမိပါတယ်။ကိုလှော်ကားနေမြေရဲစခန်းမှာချုပ်ထားပြီးအမှုကိုစစ်စင်းရင်စစ်စင်းရင်နဲ့မေလ2ရက်နေ့ကပြည်လမ်းမှာကားတစ်စီးကိုဓားမြတိုက်တဲ့အထဲသူပါတယ်ဆိုတာကိုမတော်တဆဝန်ခံမိရကနေနောက်ထပ်ဂွင်းဆက်တရားခံတွေကိုဖမ်းမိခဲ့တာပါအဲ့ဒီဓားမြအဖွဲ့မှာလူ၈ယောက်ပါဝင်ပြီးကယ်ဒီနာအမျိုးအစားအငှားတက္ကစီတစ်စီးကိုငှားပြီးလူရဲမှုဓားမြမှုတွေကိုပုံမှန်အလုပ်လုပ်နေတယ်လို့ကျူးလွန်နေကြသူတွေပါကျူးလွန်သူတွေကိုဖမ်းဆီးပြီးရနောက်အဲ့ဒီအဖွဲ့ရဲ့ဝန်ခံချက်အရသူတို့ဟာ2016ခုနှစ်ဒီဇင်ဘာလလောက်ကတည်းကစပြီးကားတစီးနဲ့လူရက်မှုဓားမြမှုတွေကျူးလွန်ခဲ့တယ်လို့ဆိုပါတယ်။အဲ့ဒီအချိန်ကနေသူတို့အဖမ်းခံရတဲ့ဂျွန်လလည်းအထိရန်ကုန်တိုင်းရွှေပြည်သာလှိုင်သာယာတကုံမြို့တစ်စိတ်ကမ်းမြို့နယ်နဲ့မင်္ဂလာတုံမြို့နယ်တွေမှာလူရက်မှုဓားမြမှုပေါင်း28မှုကိုကျူးလွန်ခဲ့တယ်လို့ဆိုပါတယ်။ဒီအုပ်စုရဲ့ပြစ်မှုကျူးလွန်ပုံတွေကိုအသေးအချာလေ့လာစမ်းစစ်ကြည့်ရင်ကျူးလွန်သူများတာလူရဲ့ဓားမြတိုက်ခံရတဲ့သူများတာလူရဲ့ဓားမြတိုက်လို့ရတဲ့ပစ္စည်းတွေကလည်းများပြားပြီးပြန်ရောင်းချတဲ့နေရာတွေကလည်းအနှံ့အပြားဖြစ်နေမှာအသေးချာပါပဲပြောရရင်အစရိအများကြီးထွက်နေတဲ့မှုကွင်းတွေလို့ပြောရင်ရနိုင်ပါတယ်ဒါပေမဲ့တကယ့်ပြဿနာကြီးကအဲ့ဒီအမှုတွဲကြီးကိုရဲတပ်ဖွဲ့ကဝရိယစိုက်ထုတ်ပြီးအသေးချဖော်ထုတ်နိုင်ခြင်းမရှိခဲ့တာပါပဲတကယ်လို့သာအဲ့ဒီတဲကတယောက်လှော်ကားမှာသူ့ဘာသာသူတီးတဲ့အကြမ်းဖက်လူရဲမှုမကျူးလွန်ခဲ့ရင်ကျူးလွန်ပေမဲ့ရဲကဖမ်းမိခဲ့ရင်ဖမ်းမိတဲ့အတိုင်းပြည်လမ်းမှာ ကားနဲ့ဓမြတိုက်တာကိုဝင်းမခံခဲ့ရင်အခုအမှုတွဲကြီးတစ်ခုလုံးဖမ်းမိသေးမှာမဟုတ်ပဲဓမြအဖွဲ့ဟာဆက်ပြီးဓမြတိုက်လူရဲ့နေအုံးမှာဖြစ်လို့ပါပဲ
ဒါရီယာရန်ကုန်မှာကျူးလွန်တဲ့ဒုစရိုက်မှုတွေတဲကအုပ်စုနှစ်စုကျူးလွန်ခဲ့တာလောက်ပဲဖြစ်ပြီးတခြားမှုတွေအများအများရှိနေသေးတယ်လို့မဖော်ထုတ်နိုင်သေးတဲ့အမှုတွေလည်းအများကြီးရှိနေပါသေးတယ်အမှုတော်များများပြည်သူတွေကမတိုင်ကြလို့စည်ရင်းမှုဝင်တာတွေလည်းမနှဲမနှောပါဒါတွေကိုကြည့်ရင်ရန်ကုန်မှာဒုစရိုက်မှုတွေထူပြောလာတာငြင်းလို့မရနိုင်ပါဘူးဒီအတွက်လူတွေပြည်မှုကျွလွန်လာရတဲ့ရေကန်မြေကန်ဖြစ်တဲ့အလုတ်ကန်ရှားပါမှုဆင်းရဲမွဲတေမှုစတဲ့ပြဿနာတွေကိုဖြေရှင်းပေးရမှာဖြစ်သလိုရဲတပ်ဖွဲ့စွန့်ရည်ကြဆင်းနေရင်ဝီရိယစိုက်ထုတ်မှုအားနည်းနေရင်လည်းပုခင်းဖြစ်ပွားမှုတားဆီးကာကွယ်နိုင်မှာမဟုတ်သလိုအားပေးအမြောက်ပြုသလိုတောင်ဖြစ်နေပါဦးမယ်။ဒါကြောင့်ရန်ကုန်မှာဒုစရိုက်မှုထူပြောလာတဲ့ပြဿနာကိုဖြေရှင်းနိုင်မှုအစိုးရကနေတိုင်းပြည်စီးပွားရေးဖွံ့ဖြိုးတိုးတက်အောင်လုပ်ပေးရမယ့်အပြင်ရဲတပ်ဖွဲ့ဘက်ကလည်းပြည်ပြင်ပြောင်းလဲမှုတွေလုပ်ဖို့လိုနေပြီဖြစ်ပါကြောင်းတင်ပြလိုက်ရပါတယ်။